Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မသောရရှင်တွေစိတ်လက်ကြည်သာရှိကြပါစေခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 48တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မခွာညိုပါတနင်္လာနေ့မနက်ခင်းနှာစင်ရမယ့်ထိတ်တန့်ရသတင်းတွေကတော့ရိုဟင်ဂျာတွေနေရာပြောင်းရေးအချိန်မရွေးပြန်စားနိုင်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်။အမေရိကန်မြန်မာကုန်သွယ်စီးပွားဆက်ဆံရေးမြင့်တင်ဖို့အတွက်ဆွေးနွေးကြဖို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းကစီးရေးမငြိမ်မသက်မှုတွေဟာငြိမ်းချမ်းရေးကိုအနှောက်အယှက်ဖြစ်စေတယ်လို့ NLD ပါတီကပြောပါတယ်။
ငင်းငယ်ရည်ကကျွန်တော်ရဲ့မိပါတာပါအဲ့တော့တက်ခိုက်နေတဲ့ငင်းဘယ်ဘက်ကပဲလုံးလို့ကျွန်တော်တို့ကဒီဟာဒါမမြတ်သက်ပါဘူး
NLD ပါတီပြောခွင့်ရကပြောကြားသွားတာပါသတင်းတွေပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့တူမြန်မာရေးရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာဒေါ်လာထူးခြားဆန်းများသတင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးအုံးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ခွာညိုနဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ကမင်္ဂလာဆောင်တစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာမှာသေဆုံးသူအရေအတွက်63ယောက်ထက်မနည်းတိုးလာနေပြီးတော့183ယောက်ဒဏ်ရာရသွားတဲ့အကြောင်းအာဖဂန်ပြည်ထရေးဝန်ကြီးဌာနပြောခွင့်ရနတ်စတ်ယာဟီမီကမနေ့အစောပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာဖဂန်မှာရှိတဲ့ IS Islamic အစိုးရအဖွဲ့အစည်းကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ထိခိုက်သေးဆုံးသူအများစုဟာရှီယာဟာရာဇာလူနေစုဝင်တွေဖြစ်ကြပြီးအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ဆိုပါတယ်။အခုလိုမင်္ဂလာဆောင်ခန္ဓာကိုအသေးခံဘုံခွဲတိုက်ခိုက်တာဟာအာဖဂန်မှာရှိတဲ့ရှီယာမျိုးနွယ်စုတွေအပေါ်ရက်ဆက်တဲ့လုပ်ရဖြစ်တဲ့အကြောင်းရန်ကားမှုဖြစ်ပြီးတရေဘောကြောင့်လည်းအကြမ်းဖက်မှုလည်းဖြစ်တယ်လို့အာဖဂန်နိုင်ငံမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့အကြီးအကဲတာရာမီချီယာမာမိုတိုကပြောပါတယ်။ဒါ့အပြင်အာဖဂန်စတန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကလည်းဒီတိုက်ခိုက်မှုဟာအလွန်ကိုရုပ်မာရိုင်းဆိုင်တဲ့လုပ်ရဖြစ်တယ်ဆိုပြီး Twitter ကနေပြစ်တင်လိုက်သလိုအာဖဂန်သမ္မတဟာမစ်ခါဇိုင်းကလည်းဒါဟာလူမဆန်တဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်ရှင်
။ဟောင်ကောင်ကထောင်ပေါင်းများစွာသောအစိုးရစန့်ကျင်စန္ဒပြသူတွေဟာတနင်္ဂနွေနေ့က17ပတ်မြောက်စန္ဒပြပွဲဖြစ်လမ်းမတွေပေါ်မှာငြိမ်းချမ်းစွာခြိတက်ဆူဝေးစန္ဒပြခဲ့ကြပါတယ်။မိုးတွေအကြီးအကျယ်ရွာနေတာကိုမမှုပဲလမ်းမတွေပေါ်မှာထောင်ပေါင်းများစွာသောလူစုလူဝေးကြီးရဲ့စန္ဒပြမှုဟာကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်နေတဲ့ဟောင်ကောင်အပေါ်တရုတ်အစိုးရရဲ့ချုပ်ကန်မှုရော့ကြရေးရည်ရွယ်ချက်နဲ့စန္ဒပြလှုပ်ရှားမှုကိုဟောင်ကောင်ပြည်သူတွေရဲ့ဆက်လက်ထောက်ခံမှုကြဲကြဲပြန့်ပြန့်ရရှိနေတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။နွေရာသီကာလတစ်လျှောက်လုံးစန္ဒပြပွဲတွေကိုဦးဆောင်စီစဉ်ခဲ့တဲ့ Civil Human Rights Front အဖွဲ့ကတနင်္ဂနွေနေ့ကစန္ဒပြပွဲကိုစင်ကြေတုံတရားရှိတဲ့အကြမ်းမဖက်တဲ့စန္ဒပြပွဲဖြစ်ဖို့တောင်းဆိုခဲ့ကြတာပါ။အရင်ကတောက်ကြစနေနေ့တွေမှာဖြစ်ခဲ့တဲ့စန္ဒပြပွဲတွေမှာလမ်းမတွေပေါ်မှာစန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအပြန်အလှန်ထိတ်တိုက်တွေ့ခဲ့ကြသလိုလေရင်ခီးစဉ်ပေါင်းတထောင်နီးပါးဖြတ်သိမ်းခဲ့ရတဲ့ပြီးခဲ့တဲ့သတင်းပတ်ကဟောင်ကောင်နိုင်ငံတကာလေဆိပ်မှာနှစ်ရက်ကြာစန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်ရှင်
။စပိန်ကစားရေးရရင် Open Arms ကဘေကင်းလုံခြုံမှုရှိရှိနဲ့ကန့်ကတ်နိုင်ဖို့အပူတပြင်းစ조사နေတဲ့အချိန်မှာပဲကယ်ဆယ်ထားတဲ့ရွှေပြောင်းအခြေချသူတွေကအများအပြားဟာကယ်ဆယ်ရေးရရင်ပေါ်ကနေမြေတဲပင်လယ်တဲကိုတနင်္ဂနွေနေ့ကခုံချလိုက်ကြပါတယ်။ရွှေပြောင်းအခြေချသူတွေကပင်လယ်တဲကိုခုံချပြီးအီတလီနိုင်ငံလမ်ပီဒူစာကျွန်းစီကိုကူးတီးပြီးတော့ရေကူးသွားကြတာပါ Open Arms ရေရင်ပေါ်ကဝန်ထမ်းတွေကပင်လယ်ထဲကိုခုံချခဲ့ကြပြီးရွှေပြောင်းအခြေချသူတွေကိုတင်းပေါ်ပေါ်ပြန်ပြီးတော့ခေါ်ယူဆက်တင်ခဲ့ကြပါတယ်သဘောထားပြင်းထန်တဲ့အီတလီပြည်ထရေးဝန်ကြီးမာတီယိုဆယ်ဗီနီကရွှေပြောင်းအခြေချသူ109ဦးကိုကယ်ဆယ်လာတဲ့ Open Arms ရေရင်ကိုကန့်ကတ်ခွင့်ပေးဖို့ခါခါတီးတီးညှင်းပယ်ထားတာကြောင့်ဒီတင်းပေါ်ကအီတလီနိုင်ငံလမ်ပီဒူစာကမ်းလွန်မှာကြောက်ချထားရတာပါရွှေပြောင်းအခြေချသူတွေကိုတင်ဆောင်တဲ့ Open Arms ရေရင်ကပင်လယ်ထဲမှာ18ရက်ကြာမြင့်နေပါပြီနိုင်ငံတကာဥပဒေတွေအရတော့ပင်လယ်ထဲမှာဒုက္ခရောက်တဲ့သင်္ဘောကိုအနည်းဆုံးစိတ်ကမ်းမှာကန့်ကတ်ခွင့်ပေးရမှာဖြစ်ပါတယ်။ Gibraltar အနည်းက Al Jazeera စိတ်ကမ်းမှာကန့်ကတ်ဖို့ Spain နိုင်ငံကကန့်လှမ်းထားပေမဲ့နောက်ထပ်အနည်းဆုံး6ရက်ခုံမောင်းရမှာလို့ပြောပြီး Open Arms သင်္ဘောကဒီကန့်လှမ်းချက်ကိုပယ်ချထားပါတယ်။ Spain နိုင်ငံရဲ့အနည်းဆုံးစိတ်ကမ်းမှာကန့်ကတ်နိုင်တယ်လို့ Spain ဘက်ကဒုတိယမြောက်ကန့်လှမ်းချက်ကိုတော့ကယ် ဆယ်ရေးသင်းမော့ကအကြောင်းမပြန်သေးပါဘူး။တစ်ချိန်တည်းမှာပဲဆူရန်ကရွှေပြောင်းတွေအများဆုံးပါဝင်တဲ့ရွှေပြောင်းအခြေချသူ356ယောက်တင်ဆောင်လာတဲ့ Ocean Beacon သင်းမော့ကလည်းဘေကင်းလုံခြုံမှုရှိရှိကန့်ကန့်နိုင်ဖို့စိတ်ကမ်းရှာနေပါတယ်။
ဗြိတိန်ရဲ့ဝေးလံတဲ့ပိုင်နက်နယ်မြေတစ်ခုဖြစ်တဲ့ Gibraltar မှာဖမ်းထားတဲ့အီရန်ရေနံတင်သင်္ဘောကိုထိမ့်သိမ်းနိုင်ရေးအမေရိကန်ရဲ့ဂျိုးပန်းချက်ကို Gibraltar အာဏာပိုင်တို့ကပယ်ချလိုက်ပြီးနောက်မှာတော့တနင်္ဂနွေနေ့မှာသူတို့သင်္ဘော Gibraltar ကနေထွက်ခွာနိုင်မယ်လို့ခန့်မှန်းထားကြောင်းအီရန်ကပြောဆိုထားပါတယ်။ဒါပေမဲ့ဒီ Grace 1ရေနံတင်သင်္ဘောကြီးကဘယ်ကိုဥတီခုံမောင်းမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူး။သူတို့ရေနံတင်သင်္ဘော Gibraltar ကနေတနင်္ဂနွေညမှာထွက်ခွာဖို့ရှိနေကြောင်းနဲ့လိုအပ်တဲ့အကူအညီပေးဖို့အီရန် Engineer အဖွဲ့နှစ်ဖွဲ့လည်း Gibraltar ကိုလေယာဉ်နဲ့ရောက်ရှိနေပြီဖြစ်တယ်လို့ဗြိတိန်နိုင်ငံဆိုင်ရာအီရန်တန်ကိုယ်စားလှယ် Hamid Bar Edijad ကTwitter လူမှုကွန်ရက်အကောင့်မှာရေးသားခဲ့ပါတယ်။ American Dollar တန်ပေါင်း130တန်ဖို့ရှိတဲ့ရေနံစိမ့် C-paper ပေါင်း 1.3 တန်တင်ဆောင်လာတဲ့ရေနံတင်သင်းမော့အတွက်လုံခြုံရေးယူဖို့အီရန်ရေတပ်တပ်ဖွဲ့ကိုဆေလွတ်ဖို့အစဉ်သင့်ရှိကြောင်းအီရန်အစိုးရကပြောဆိုထားပေမဲ့ဒီသင်းမော့ကဘယ်ကိုဥတီခုံမောင်းမလဲဆိုတာကိုတော့မပြောပါဘူး။အီရန်ကAdian Dayal လို့နာမည်ပေးလိုက်တဲ့နာမည်ပြောင်းပြီးပေးလိုက်တဲ့ Grace 1လို့ခေါ်တဲ့ရေနံတင်သင်းမော့ကြီးကိုတော့ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကဗြိတိန်ရဲ့ပိုင်နက်တစ်ခုဖြစ်တဲ့ Gibraltar မှာဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီဟိုရတနင်္လာနေ့မနေ့ခင်သတင်းတွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ပြောပြပေးနေပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးအချိန်မရွေးပြန်စားနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယေးဝင်ကြီးဌာနအတွင်းဝင်ရှာဟီဒူဟက်ကတနင်္ဂနွေနေ့ကဆွေးနွေးပွဲမှာပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြကြပါတယ်။ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ဟာဩဂုတ်လ22ရက်မှာစမယ်လို့ Reuters သတင်းအေဂျင်စီကပြီးခဲ့တဲ့ကြာသပတေးနေ့ကဖော်ပြခဲ့ပြီးတဲ့နောက်ဩဂုတ်လ22ရက်နေ့မှာရိုဟင်ဂျာတွေဌာနေပြန်ရေးတကယ်တမ်းစပြတ်မလားဆိုတာကိုသတင်းတောက်တယောက်ကမေးမြန်းတဲ့အခါမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကတုံ့ပြန်ဖြေကြားခဲ့တာမှာတော့ရိုဟင်ဂျာတွေဌာနေပြန်ရေးကအချိန်မရွေးစတင်နိုင်ပြီးဆောင်ရွက်နေစဲလုပ်ငန်းစဉ်တစ်ရပ်ဖြစ်တယ်လို့ပြောသွားခဲ့တာပါရိုဟင်ဂျာပြည်ပခန့်ရှေ့ဆက်သွားရမယ်နီလန်းဆိုတဲ့ခေါင်းစဉ်နဲ့ Red and Green သုတေသနစင်တာကဥဆောင်ပြုလုပ်တဲ့ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကအခုလိုပြောခဲ့တာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကလာမယ့်ဩဂုတ်လ22ရက်မှာရိုဟင်ဂျာတွေဌာနေပြန်ရေးပြန်စားဖို့သဘောတူထားကြောင်း Writer သတင်းကကြာသပတေးနေ့ကပြောပြဖော်ပြခဲ့ပါတယ်မြန်မာနိုင်ငံသားရဲ့ဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့မြန်မာဘက်ကအတည်ပြုထားတဲ့ဒုက္ခတွေ3500ကျော်ရှိပြီးအခုလ22ရက်မှာစတင်ဖို့သဘောတူထားတယ်လို့အတည်ပြုထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခတွေ2200ကျော်ရဲ့အမြင့်စင်းတွေကိုမြန်မာဘက်ကိုပို့ထားတဲ့အထက်မှာမြန်မာဘက်က3500ကျော်ကိုသာအတည်ပြုထားသေးတာဖြစ်ပါတယ်မြန်မာဘက်ကတော့ထွက်ပြေးသူတွေကိုလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့အခုချိန်ထိလက်သက်မခံသေးပါဘူးရှင်
American နဲ့မြန်မာကုန်သည်စီးပွားရေးမြင့်တင်ဖို့ American နိုင်ငံသားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Manisha Singh ဟာဩဂုတ်လ16ရက်နေ့ကနေ21ရက်နေ့ထိ9ရက်ကြာခီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိနေပါတယ်။အခုလိုမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့လက်ထောက်နိုင်ငံသားရေးဝန်ကြီး Singh စီကို Global Witness Burma Task Force Physicians for Human Rights စတဲ့နိုင်ငံကလူခွင့်ရေးအဖွဲ့စုစုပေါင်း10ဘွဲ့ကနေဩဂုတ်လ15ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာပေးပို့ခဲ့တယ်ပေါ့။ပြပိုခဲ့ပါတယ်။အဲ့ဒီစာထဲမှာတော့လူနည်းစုတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ကတိုင်းရင်းသားတွေအပေါ်နှိမ်ပန်းနှိပ်စက်မှုတွေဆက်ပြီးကျူးလွန်နေတဲ့လုပ်ရက်တွေနိုင်ငံတဝန်းလုံးလွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်ကိုထိန်းချုပ်ထားတာစစ်တပ်အနေနဲ့တာဝန်ခံမှုတာဝန်ယူမှုမရှိသေးတာအရသာအုပ်ချုပ်မှုအောက်မှာစစ်တပ်မရှိဘဲအာဏာဆက်ပြီးရှိနေတာစတဲ့အခြေအနေတွေကိုလက်ထောက်နိုင်ငံသားရေးဝန်ကြီးကိုထောက်ပြထားပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင် FFM ကဒီလအစောပိုင်းမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလည်းစစ်တပ်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ဆက်မှုရှိနေတဲ့အချက်တွေကိုလည်းအဲ့ဒီစာထဲမှာထောက်ပြထားပြီးတော့ Manisha Singh ရဲ့မြန်မာနဲ့ကုန်သွယ်ရေးတိုးမြှင့်ဖို့တွားမဲ့ခီးစဉ်မှာစစ်တပ်နဲ့ဆက်ဆက်မှုရှိနေတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့တတိထားဖို့လူခွင့်ရေးအဖွဲ့တွေက စာထဲမှာဖော်ပြထားပါတယ်အခုလိုမနီရှာစင်းရဲ့ခီးစဉ်အတွင်းမှာတော့မြန်မာအစိုးရအဖွဲ့ဝင်တွေထိတ်တန့်စည်းဝါးရေးလုပ်ငန်းရှင်တွေနဲ့ဤပညာဆိုင်ရာစွန့်ဦးတီထွင်သူတွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒက္ခဆင်းရဲသားရပ်ကွက်တစ်ခုမှာမိအကြီးကျယ်လောင်ပြီးလူထောင်ပေါင်းများစွာအိုးအိမ်မဲ့သွားပါတယ်။တဲပေါင်းအလုံး950လုံးဝလောင်ကျွမ်းသွားပြီးတဲအလုံး1200ပျက်စီးသွားတဲ့အကြောင်းကပ်ဘေးစီမံခန့်ခွဲမှုနဲ့ကယ်ဆယ်ရေးဆိုင်ရာအရာရှိကတနင်္ဂနွေနေ့မှာပြောပါတယ်။ဒီလျှက်စစ်အပါအဝင်အရေးပေါ်လိုအပ်ချက်တွေအတွက်အစိုးရကစ조사ဆောင်ရွက်ပေးနေတဲ့အကြောင်းစီပင်းအရာရှိတို့ကလည်းပြောပါတယ်။စက်ရုံတွေဆင်းရဲသားရပ်ကွက်တွေနဲ့ဈေးတွေမှာမိလောင်တာဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအဖြစ်များပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာတနင်္ဂနွေနေ့ကပြုလုပ်တဲ့မိခင်နှုတ်ကြိုတိုက်ကြွေးရေးလှုပ်ရှားမှုမှာမိခင်ပေါင်း2000ကျော်ပါဝင်ပြီးသူတို့ရဲ့ကလေးတွေကိုတပြိုင်တည်းနှုတ်ကြိုတိုက်ကြွေးခဲ့ကြပါတယ်။ဟာကပ်နာလို့အမည်ပေးထားတဲ့မိခင်နှုတ်ကြိုတိုက်ကြွေးရေးလှုပ်ရှားမှုကိုဖိလစ်ပိုင်နိုင်ငံမှာနှစ်စဉ်ကျင်းပနေတာပါ။ကမ္ဘာမိခင်နှုတ်ကြိုတိုက်ကြွေးရေးသတင်းပတ်ကာလအတွင်းကျင်းပတဲ့ဖိလစ်ပိုင်နိုင်ငံကနှစ်စဉ်လှုပ်ရှားမှုရဲ့ရည်ရွယ်ချက်ကတော့ကလေးတွေကိုမိခင်နှုတ်တိုက်တဲ့အကျိုးရလဒ်တွေကိုတတိပြုမိဖို့ဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. တင်းနန်နာနေမင်းကင်းထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမက်ခွန်ညိုနဲ့မက်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတရိုက်နာဆင်နိုင်တယ်လို့အခုပဲကျွန်တော်တို့ VOA ရဲ့ Facebook ဆာမျက်နှာမှာထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေဟာညဉ့်ညံ့ရေးဖြစ်စဉ်ကိုအနှောက်အယှက်ဖြစ်စေတယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်ပါတယ်။တရုတ်နဲ့ကွန်တွယ်ရေးအဓိကကျတဲ့ပြည်ထောင်စုလမ်းမကြီးတစ်လျှောက်မှာဂျိုကြားဂျိုကြားတိုက်ခိုက်မှုတွေရက်ဆက်ဆိုသလိုဖြစ်နေပြီးမူးဆဲနေဆက်ကွန်တွယ်ရေးလည်းရပ်တန့်သွားပါတယ်။ဒီအကြောင်းမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်။
မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တရင်သာလက်နက်ကိုင်သုံးဖွဲ့နဲ့မြန်မာတပ်မတော်ကြားရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေစေပါမနေ့တနင်္ဂနွေနေ့ကတော့ရှမ်းပြည်မြောက်ပိုင်းကွက်ခိုင်မြို့တဝိုက်မှာတိုက်ခိုက်မှုတွေရှိခဲ့ပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ TNLA တအောင်းပလောင်တပ် AA ရခိုင်လက်နက်ကိုင်တပ်နဲ့ MNDAA ကိုကန့်လက်နက်ကိုင်တပ်တို့ရဲ့ညီနောင်မဟာမိတ်တွေဖြစ်နဲ့ဩဂုတ်လ15ရက်နေ့ကမန္တလေးတိုင်းပြည်ဦးလွင်တက်မတော်နီးပညာတက်ကသူအပါအဝင်နေရာ၅ခုကိုတိုက်ခိုက်ခဲ့ရကဆက်ခဲ့တဲ့တိုက်ပွဲတွေကအခုချိန်ထိမပြီးသေးတာပါလက်ရှိတိုက်ပွဲတွေကငြိမ်းချမ်းရေးဖြစ်စဉ်ကိုအနှောက်အယှက်ဖြစ်တယ်လို့အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်
ငြိမ်းချမ်းရေးကကျွန်တော်ရဲ့မူပါဒပါအဲ့တော့တိုက်ခိုက်မှုတွေကဘယ်ဘက်ကပဲလုံလို့ကျွန်တော်တို့ဟာဒီဟာဒါမမြင့်တက်ပါဘူးကျွန်တော်အတူပြည့်နိုင်ငံမှာရေရှည်တည်တံ့နဲ့ငြိမ်းချမ်းရေးရရှိအောင်လို့ကြိုးစားနေပါတယ်။ဒီလိုတိုက်ခိုက်မှုတွေပေါ်ထွက်လာခြင်းကကျွန်တော်ငြိမ်းချမ်းရေးဖြစ်ဖို့အများကြီးနှောက်ယှက်ဖြစ်ပါတော့
။မနေ့တနင်္ဂနွေနေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်တွင်ကနေရာတချို့မှာတပ်မတော်နယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်၃ဘွဲ့တို့ကြားတိုက်ပွဲတွေဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မနေ့ပိုင်းကွက်ခိုင်အခြေအနေကိုဒေသခံတကူကိုဆက်သွယ်မိမျက်နှာမှာတော့မြို့တွင်းမှာအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့ VOA ကိုသူကပြောပါတယ
်။ဟုတ်လေဒီမှာတော့သာမန်
မနေ့ကကွက်ခိုင်မြို့ပြင်ကပြစ်ခတ်တံတချို့ကြားရပေမဲ့မြို့တွင်းမှာတည်တည်ငြိမ်ငြိမ်ရှိနေတာလို့မြို့ခံတို့ကပြောဆိုခဲ့တာပါ။လက်ရှိတိုက်ပွဲတွေကတရုတ်နဲ့ကုန်သွယ်ရေးအဓိကဖြစ်တဲ့မန္တလေးမူဆယ်လမ်းမကြီးဘော်ကဒေသတွေမှာဖြစ်နေတာပါ။မန္တလေးမူဆယ်ပြည်တော်စုလမ်းမကြီးဘော်ကအဓိကကြတဲ့ခုတ်တွင်းတံတားအပါအဝင်အ ਨੇ ဆုံးတံတားလေးစင်းပျက်စီးခဲ့ပြီးလမ်းခရီးမလုံခြုံတဲ့အခြေအနေကြောင့်ကုန်ကားတွေလည်းအသွားလာရပ်နေပါတယ်။ကုန်စည်စီးဆင်းမှုမရှိတော့တာကြောင့်မူဆယ်နေဆက်ကုန်သွယ်ရေးကလည်းရပ်သွားတယ်လို့မူဆယ်ကုန်စည်တိုင်းလုပ်ငန်းရှင်ဆိုင်ခင်မောင်ကပြောပါတယ
်။အခုတရုတ်နဲ့ရောင်းဝယ်ဆိုတာလည်းဒါကုန်မှုတွေပျက်သွားတာပေါ့လေနော်။တရုတ်နဲ့ရောင်းဝယ်ဆိုကျွန်တော်တိတိကတိတိဝလာနေကြတော့ဒီကျင်ကသူကရာတီကျင်မဟုတ်ဘူးလေ။ဟောလေအချားဟွာကြတော့အချားကန္တာတွေကြတော့ပြက်သွားတဲ့သဘောဖြစ်သွားတာပေါ့။ပြက်သွားတယ်ဆိုတာကလည်းပဲသူကကုန်နေကတချို့အရှင်းညုံအတက်ကုန်နေကအလုံးအဲ့ဒီမှာပဲလမ်းမှာပဲဖြူပြုံနေတာပေါ့
။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်၃ဖွဲ့ဖြစ်တဲ့ TNL တောင်ပလောင်တပ် AA ရခိုင်လက်နက်ကိုင်တပ်နဲ့MNDAA ကိုကန့်လက်နက်ကင်တပ်သုံးခုရဲ့ဩဂုတ်လ15ရက်နေ့တိုက်ခိုက်မှုအတွင်မှာတော့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားတချို့သေဆုံးခဲ့ပါတယ်။တိုက်ပွဲတွေအတွင်းလမ်းတံတားတချို့ပျက်စီးခဲ့ရပြီး အဲ့ဒီတဲမှာမန္တလေးနောင်ချူလာရှူလန့်ကခုတ်တွင်တံတားသိန်းနီကွန်းလုံးချင်းရွှေဟော်လမ်းပေါ်ကတံတားအမှတ်633တံတားအမှတ်46တံတားအမှတ်24တို့ပျက်စီးနေတယ်လို့စောက်လုပ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ
်မြောက်ပိုင်းမဟာမိတ်ကုန်းပွဲရဲ့စစ်စင်ရင်းနဲ့အတူပဲခုရပိုင်းတွင်ရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီပိပိခါတွေဟာမြမညီငယ်ရေးလုပ်ငန်းစဉ်အတွက်တော့ကြီးမားတဲ့စင်ခေါ်မှုတရဖြစ်လာပါပြီလက်ရှိညီငယ်ရေးလုပ်ငန်းတွေတုံ့ဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုရင်လည်းအေးအေးရခိုင်ဖွဲ့နယ်တိုက်ပွဲတွေကြောင့်ဒေသမှာမတည်ငြိမ်မှုတွေရှိနေပါတယ်ညီငယ်ရေးဆောင်ရွက်နေချိန်မှာပဲအခုလိုမျိုးစီပိပိခါတွေပို့ပြီးတော့တင်းမာလာတာဘာကြောင့်ပါလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာအဖြေရှာကြည့်အောင်ပါပါဝင်ဆွေးနွေးမြန်မြန်လုပ်ရတဲ့သရရှင်တွေအနေနဲ့ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်၊ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးအဖြစ်ရှာကြမယ်သွားရှင်တွေကိုကြိုဆိုပါရစေ။
အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မြန်မာပြည်ရာဆွေးနွေးခန်းဖြစ်ပါတယ်ဒီတစ်ပတ်မှာတော့အထူးအစီအစဉ်မှာမန္တလေးမြို့က140ကျော်တက်တန်းရှိရွှေနန်းတော်ကျောင်းကြီးကိုရှေ့မှုမပြတ်ပြုပြင်ထိန်းသိမ်းဖို့ကမ္ဘာအထိတ်အမှတ်ရန်ပုံငွေအဖွဲ့ကပံ့ပိုးနေတယ်လို့အမေရိကန်သံရုံးကလည်းရန်ပုံငွေထောက်ပံ့နေပါတယ်ရွှေကျောင်းပြုပြင်ထိန်းသိမ်းရေးကိုဘယ်လိုလှုပ်ဆောင်နေကြသလဲဆိုတာနဲ့ပတ်သက်လို့ဒေါခင်ဆိုးဝင်းရဲ့အထူးအစီအစဉ်ကိုနားဆင်ကြည့်အောင်ပါ
စီလာပါရှင်ကုန်းပေါင်းမင်းဆက်ရဲ့နောက်ဆုံးမင်းတပါဖြစ်တဲ့ဘရင်တီဘောမင်းဟာဖခမဲတော်မင်းတို့မင်းတရားကြီးကိုရည်စူးပြီးတော့1888ခုနှစ်မှာဒီရွှေချောင်းလို့ခေါ်တဲ့ရွှေနန်းတော်ချောင်းကြီးကိုစောက်လို့လှူဒန်းခဲ့တာဖြစ်ပါတယ်။ဒီရွှေချောင်းတော်ကြီးဟာဆိုလို့ရှိရင်နှစ်ပေါင်း140ကျော်ကြာခဲ့ပြီဖြစ်တဲ့တကြောင်မလို့အမြဲတမ်းမှဆွေးမြေ့ပြီးတော့ဟောင်းနှုတ်နေပါပြီ။ဒီဆွေးမြေ့ဟောင်းနှုတ်နေတဲ့ဒီရွှေချောင်းတော်ကြီးကိုမြမလက်ရမူမေမပြတ်အောင်အမှုပညာတွေနဲ့လက်ရမပြတ်အောင်ထိမ့်သိမ်းဆောက်ရှောက်နေတဲ့လုပ်ငန်းတွေကိုဦးစတင်နေပါပြီ။ရွှေချောင်းပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိတ်ရှည်လက်ရှိလိုက်လံရှင်းပြသူကတော့ရွှေချောင်းပြုပြင်ထိန်းသိမ်းရေးယုံစီမံကွက်ကဲသူလည်းဖြစ်စီမံကိန်းအင်ဂျင်နီယာလည်းဖြစ်တဲ့မှတ်တမ်းတာဖြိုးပါ
ဒီအမေရိကန်အစိုးရနဲ့မြန်မာနိုင်ငံအစိုးရကြားမှာပေါ့နော်ဒီနှစ်နိုင်ငံရင်ကျေးမှုပေါ့နော်အပေါင်းဖလှယ်ရေးစီမံကိန်းတစ်ခုဖြစ်ပါတယ်ဒီ2014ခုနှစ်ကနေစတင်ပြီးတော့ပေါ့နော်အမေရိကန်တပ်အမဲကြီးများရဲ့ဒီရင်ကျေးမှုထိန်းသိမ်းရေးရန်ပုံငွေပေါ့နော် Ambassador Fund for Cultural Preservation ကနေရန်ပုံငွေရရှိပြီးတော့ပေါ့နော်ဒီကမ္ဘာအမွေနှစ်အဆောက်အအုံများထိန်းသိမ်းရေးရန်ပုံငွေအဖက် WMF ကနေမှာတာဝန်ယူပြီးတော့ဒီပြုပြင်ထိန်းသိမ်းပါတယ်ဒီမြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့ပေါ့နော်မန္တလေးတိုင်းဒေသကြီးအစိုးရရဲ့ဒီတာသနာရေးနဲ့ရင်ကျေးမှုဝန်ကြီးဌာနလက်အောက်မှာရပါတော့ရှေးဟောင်းသူတည်တနာနဲ့အမျိုးသားပြားလိုက်တဲ့ဦးစီးဌာနတို့နဲ့ပူးပေါင်းဆောင်ရွက်နေပါရှင့
်ဟုတ်ပြီအဲ့ဒီစီမံကိန်းကိုဘယ်တော့မှစပြီးတော့ဆောင်ရွက်တာပါလဲ
အဲ့ဒီစီမံကိန်းကို2014ခုနှစ်ကစပြီးဆောင်ရွက်ခဲ့ပါရှင
့်မန္တလေးမြို့ကဝါရင်ဗဘုပညာရှင်ကြီးဦးကန်ချွန်ကတော့ရွှေချောင်းကြီးပြုပြင်ထိန်းသိမ်းတဲ့နေရာမှာကျွန်းသားဗဘုလက်ရာတွေကိုရှေးမှုမပြတ်ထိန်းသိမ်းနေတာတွေနဲ့ပတ်သက်လို့ခုလိုပြောပြပါတယ
်ရှေးစရိုက်တွေလုပ်ထားတဲ့လက်ရာတွေလေပျောက်သွားတဲ့ဟာတွေနောက်ပြတ်သွားတဲ့ဟာတွေအဲ့ဒါတွေကိုဒီသူတို့ဒီ WMF ဘက်ကပြေးတဲ့ဓာတ်ပုံပေါ့လေဓာတ်ပုံပါလားအဲ့ဓာတ်ပုံနဲ့လည်းကြည့်ပြီးတော့နမူနာတွေပြန်ကူးယူတယ်တိုင်ပင်ညတယ်ဆွေးနွေးကြတယ်ပြီးတော့မှပုံကူးလို့ပြန်ပြီးလိုအပ်တဲ့နဲ့ပြန်ထည့်ထားတာ
အဲ့တော့ဒီလိုမျိုးလုပ်တဲ့အခါမှာရှင်းမှုမပြတ်အောင်ထိန်းသိမ်းမှုရတယ်အရေးကြီးတယ်လေအဲ့ဆိုဆရာကြီးအဲ့လိုရှင်းမှုမပြတ်အောင်ထိန်းသိမ်းတဲ့နေရာမှာဘလို့အခက်ခဲတွေရှိလဲခုကခင်မီနီးပညာတွေနဲ့နိုင်ငံခြားလာပြီးတော့အကူအညီပေးတဲ့အခါမှာကိုကရှိနေတဲ့ရှင်းဟိုအမှုပညာပေါ့နော်အဲ့အဲ့နှစ်ခုသဟစာတာဖြစ်ရလားရှင်
อ่ะဖြစ်ပါတယ်ဖြစ်ပါတယ်အခက်အခဲဖြစ်ရောအခုနိပညာနဲ့တို့အကြံဉာဏ်ပေးတာနဲ့ပူးပေါင်းလို့ရပါတယ
်ရွှေချောင်းပြည်ပြင်ထိန်းသိမ်းရေးစီမံကိန်းရဲ့ကြီးကြပ်ရေးမှူးဦးဝင်းသက်ကတော့ကိုတိုင်ကိုကြစနစ်တကျပြည်ပြင်ထိန်းသိမ်းရတာကိုဂုဏ်ယူပါတယ်တဲ့
အာဂုဏ်ယူပါတယ်ဘာလို့ဆိုတော့ကျွန်တော်တို့သွားတာဟိုဘောကမ်ဘောဒီးယားစထာအင်ဂျင်နီယာသူကကျွန်တော်နဲ့ main တွဲတယ်လေသူအန်ကာဝက်မှာလဲကျွန်တော်အဲ့လေသွားတာထိုင်းအန်ကာဝက်ကျွန်တော်အဲ့လိုသွားအဲ့ရပညာရှင်ကဒီလိုလားကျွန်တော်တို့ကလည်းအဲ့ကိုပြန်သွားသွားရင်လည်းဆိုအဲ့ရအတွေ့အကြုံနဲ့ကိုရှေ့ကြောင်းကိုကျွန်တော်တို့ကိုဒီမှာရှိရဲ့ဟိုဟာကိုပြန်လှုပ်လို့လှုပ်ခွင့်ရတာပေါ့အဲ့တော့ကတနေ့လေးဟိုဟာဖြစ်တယ်ကွာတော့နည်းနည်းလေးဒီကအတွေ့အကြုံနဲ့ဟိုဟာအတွေ့အကြုံ
နိုင်ငံခြားသားပညာရှင်တွေရဲ့ကြွမ်းကျင်မှုအကူအညီနဲ့ဆောင်ရွက်ရတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းအခုလိုပြောပြပါဗျာ
ူးနဲ့လောရာပညာတော့မနေဘူးရတာပါအခက်ခဲရတော့တော်တော်များများရှိတာရှိရဆိုတာဘာဖြစ်လို့ဆိုတော့ကျွန်တော်အစ်စ်လောက်ရတာပေါ့အဟောင်းဆိုတော့ပူလိုလဲလို့တကယ်ရှိအောင်မူရင်းပြတ်သွားမလားနံပါတ်1ဆိုရင်စိုက်တာဘယ်လိုပြတ်လို့ရှိရင်ကျွန်တော်စလုပ်တဲ့ဟာတူတိုင်းမူရင်းနဲ့တူမမူရင်းရဲ့ 100% ပေါ့သူပြောတာသူလို့ကျွန်တော် 100% လို့ပြောအဲ့မူရင်းရအောင်လုပ်တယ်ကျော်ရဲ့ပိုင်းနေရာမနေဘူးစီကန်းရှိဘူးစီကန်းရှိရှိနေဒူးလိုချင်တဲ့ဟောကျွန်တော်ရအောင်စောင့်တဲ့ဟောလောက်ပါနည်းနည်းတော့ရက်တော့နည်းနည်းကြာတော့
ရှီဟောင်းအဆောက်အုံတွေပြုပြင်ထိန်းသိမ်းရတာစိတ်ရှည်ရတယ်လို့အန်နီယယ်ကင်းကင်းနဲ့စိတ်ချဖို့လေလိုတယ်လို့ဆိုပါတယ
်စင်ပြေပါတယ်စင်ပြေတယ်ဆိုတာနည်းနည်းတော့အချိန်တော့လိုအပ်လိမ့်မယ်ပေါ့ကျွန်တော်တို့အထင်ပေါ့နော်သူတို့ပညာရှင်တွေကလည်းသူအလောကြီးသူကမလောက်ကြအောင်ဘူးသူဖြည်းဖြည်းချင်းနဲ့နည်းနည်းချင်းချင့်ကတ်တာအဲ့လိုချင်းကလည်းကျွန်တော်ဒီလေကားတစ်စင်းနှစ်စင်းဆိုခုဆိုလို့ချင်းဒီအတွက်ကျွန်တော်တို့ပြင်ဆင်နေရတယ်ဒီအတွက်ပြင်ဆင်မဲ့ဆိုရင်လည်းတို့ရဲ့ပြင်ဆင်ကတန်းပြီးတော့ကိုလုတ်ချင်တယ်အဲ့လိုလုတ်လို့မရဘူးသူကဒီနေ့ကစပါဆန်မှာတော့တယ်ဒီဘက်မှာတိုးကြိုက်နေတယ်ညီနိုင်လည်းပေါ့သူရဲ့အကြံဉာဏ်ပဲရှီလာဆိုလို့ချင်းတို့ရာလာရင်နိုင်ငံသားရင်နောက်လာရင်ကျွန်တော်တို့ဒီဟိုလေကားကိုဖွင့်ပေးရမှာဖွင့်ပေးပြီးလို့ရှိရင်ကျွန်တော်ဒီလေကားကိုပိတ်မှာပေါ့ပိတ်မှာဆိုလို့ဆိုရင်တော့ပြပြနေတဲ့အချိန်မှာအန်တရယ်ဆိုတာပြောလို့မရဘူးလေဒီကအဲ့အတွက်ပါပဲအဲ့အတွက်ကျွန်တော်တို့ကခုဒီအထူးကတော့ safety ဖြစ်ပေါ့အဲ safety ကကျွန်တော်ကပြင်ဆင်ရလဲ့ပဲဟိုအားလုံးရှင်းလာမှာနိုင်ငံဟိုကပြန်ရောက်က
ြရှင်းဟောင်းပစ္စည်းတွေကိုခင်မီဤပညာနဲ့ပြုပြင်ထိန်းသိမ်းရတဲ့အတွက်ရေရှည်ခံမဲ့အကျိုးအတွက်လည်းအားရကျေနပ်မိတယ်လို့ဆိုပါတယ
်ကျွန်တော်တို့တိုင်းတော့ချိန်ပေါ့သူကအဲ့အတွက်ချိန်ကတချို့ကမပြီးသေးဘူးလားမပြီးသေးဘူးလားပေါ့ဒါကြီးအဲ့ဒါပါပဲတန်တာအာဒါပေမဲ့ဒီသူတို့လှုပ်ထားတဲ့ဟာကျွန်တော်တို့အထင်ပေါ့နော်ตากูอ่ะดิอ่ะวอนยูเมฟองเนี่ยวันนั้นเนี่ยတော့မဟုတ်ဘူးသူတို့လှုပ်ထားတဲ့အမြင်နဲ့ဆိုလို့တကယ်နောက်ထပ်သူတို့လှုပ်ထားနှစ်ပေါင်းယာကျော်တိခံနိုင်နေပေါ့
ဒီဝရဏာကိုပေါ့เนาะဒီ19ရာစုနှောင်းပိုင်းဒီလက်သမားအတက်ပညာအတိုင်းပြန်လဲပြပြင်ထိန်းသိမ်းခြင်းရဲ့ဒီဝရဏာနဲ့ပေါ့เนาะဆက်ဆက်နေတဲ့အမောမန်းနေဒါတွေပေါ့เนาะဒေတာကန်တက္ကသိုလ်ကဒီចောင်းသားចောင်းသူတွေနဲ့ပေါ့ចောင်းသားចောင်းသူတွေရဲ့အင်အားနဲ့ပြန်လဲပြပြင်ထိန်းသိမ်းခြင်းလုပ်ငန်းတွေရဲ့ပြီးလို့ရှိရင်ဒီပျက်စီပျောက်ဆုံးသွားတဲ့ပေါ့เนาะဒီဘဘူးလက်ရည်ဒါတွေကိုပြန်လဲအစားထိုးတဲ့လုပ်ငန်းတွေဒီဝရဏာနဲ့ပေါ့เนาะထိဆက်နေတဲ့ဒီအုတ်လီကားတွေပေါ့เนาะတရက်ကင်လီကားတွေကိုပြန်လဲထိန်းသိမ်းခြင်းလုပ်ငန်းတွေဆောင်ရွက်နေပါရှင့်
အဲ့ဒီရုပ်ခရီးတာအမြဲတမ်းလက်ရလည်းမြောက်တယ်ပေါ့နော်တကယ်ကိုရှေးဟောင်းပစ္စည်းတွေပေါ့ဒီလိုမျိုးဟာတွေမပြောက်ပြတ်သွားအောင်တပည့်တို့ဘယ်လိုများထိမ့်သိမ့်လဲ
ဟုတ်ကဲ့ဒီအခုဆိုလို့ရှိရင်ပေါ့နော်ဒီ project ရဲ့ဒီတစိ့တစ်ပိုင်းနေနေပေါ့နော်ဒီ documentation ဆိုတဲ့ဒီမှတ်တမ်းမှတ်ရပြည့်စုံခြင်းလုပ်ငန်းတွေလုပ်ကြရတယ်ပေါ့နော်အဲ့တော့ဒီတမီးတို့ဒီပြုပြင်တဲ့လုပ်ငန်းတွေမစတင်ခင်မှာဒီရွှေချောင်းကြီးမှာရှိတဲ့နယံအပေါ်ကပေါ့နော်အမောမန်းတွေဒါတွေကိုဓာတ်ပုံမှတ်တမ်းတွေပြီးလို့ရှိရင် laser scanning တွေပြီးလို့ရှိရင်ဒီ AutoCAD drawing တွေပေါ့နော်ဒါတွေနဲ့မှတ်တမ်းတင်ပြီးတော့တင်ဆက်ထားပါတယ်ရှင့်
အဲ့တော့တခုပြောက်သွားရင်သိတာတာပေါ့နော
်ဟုတ်ကဲ့တမီးတို့မှာမှတ်တမ်းတွေအားလုံးရှိရတဲ့အတွက်ဒီပျောက်ဆုံးသွားခဲ့လို့ရှိရင်သိပါတယ်ရှင့်
အဲ့တော့အတုနဲ့အစစ်နဲ့ဘယ်လိုခွဲမလဲတကယ်လို့သူတို့ကအစစ်ကိုဖြုတ်ပြီးအတုကိုလာတတ်ထားမယ်ဆိုပါတော့
ဟုတ်ကဲ့အေးတကယ်ပေါ့နော်ဒီမူရင်းလိုက်ရမှာဆိုလို့ရှိရင်သူကဒီပေါ့နော်တစ်စေတယိုးကင်ထားတဲ့အတွက်ဒီမှာဟင်းသားပရားတွေပါတယ်ပြီးလို့ရှိရင်သူ့မှာဒီရွှေပေါ့နော်ရွှေပိန်းချထားတဲ့လက်ရည်တွေမြင်ရပါတယ်ဒီနောက်ပိုင်းအစားထိုးတဲ့အယုတ်ဒီမှာဆိုရင်တော့ဟင်းသားပရားလည်းမတွေ့ရတော့ဘူးဒီရွှေပိန်းချလက်ရည်လည်းမတွေ့ရတော့ပါဘူးရှင်ဟုတ်ကဲ့
အဲ့ဒီဆိုရင်လားလေဒီလိုမတမာသူတွေပေါ့လေရှီဟောင်းပြည်စီရောင်းဝယ်တဲ့လူတွေပါလေပေါ့နော်ဒီလိုလာပြီးတော့ဒီလိုမလုပ်အောင်သူတို့လုံခြုံရေးအပိုင်းနေနေရောသူတို့ဘလို့တက်ဘလို့လှုပ်ဆောင်ရထားတာရှိတယ
်ဟုတ်ကဲ့အဲ့ဒီထိန်းသိမ်းရေးအပိုင်းနေနေဆိုလို့ရှင်တော့သူတို့ရဲ့ဒီ War Monument Fan ကတာဝန်ရှိရေပေါ့နော်ဒီ site management နဲ့ပတ်သက်လို့ရှင်တော့ဒီသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနဒီရှီဟောင်းသူတွေတနာနဲ့အမျိုးသားပြတိုက်ရဲ့အမျိုးသားပြတိုက်ဦးစီးဌာနရဲ့လက်အောက်မှာပေါ့နော်ဒီစီမံခန့်ခွဲမှုအပိုင်းအတာဝန်ရှိပါတယ်ရှင်
အတွင်းပိုင်းကြတော့အပြင်လောက်ပေါ့နော်ဟိုမွေးတံလေးတံမခံရတဲ့ခါကျတိတ်မပြည့်စည်ပေါ့ဆိုတော့ဒီအတွင်းပိုင်းပြုပြင်ထိန်းသိမ်းရောလုပ်ဖို့ရှိပါလား
အဲ့ဒါကတော့ပေါ့နော်အနေဒီ funding ပေါ့နော်ဒီတမီးတို့ဒီ funding ရတဲ့ပုံမှာလည်းမူတည်တယ်အဲ့ဒါပြင်ကိုဒီရွှေချောင်းကြီးမှာလက်တလောကြုံတွေ့နေရတဲ့ဒီအကြီးဆုံးပြဿနာကြတမီးတို့အပြင်ဘက်တွေပေါ့နော်ဒီရာသီဥတုနဲ့တိုက်ရိုက်ထိတွေ့ရတဲ့အပိုင်းနေဆိုတော့အဲ့ဒီဒီအပြင်ဘက်တွေကိုပဲဦးစားပေးပြီးတော့လှုပ်ဆောင်ပြီးတော့ဆောင်ရွက်နေပါတယ်ဒီမင်းတို့မင်းကြီးပေါ့နော်နှက်ရွာဆန်သွားတယ်အဲ့တော့ဒီမင်းတို့မင်းကြီးနှက်ရွာဆန်တဲ့အခါမှာတားတော့ဒီဘောမင်းကနေပြီးတော့ဒီဖခင်အတွက်ရည်စူးပြီးတော့အလူတစ်ခုပြုလုပ်ချင်တယ်ပေါ့အဲ့ဒီမင်းတို့မင်းဒီနေခဲ့တယ်ပေါ့နော်မင်းတို့မင်းဒီနေခဲ့တဲ့အဆောင်ကြီးကိုရွှေ့ပြီးတော့ဒီလက်ရှိနေရာမှာကျောင်းပေါ့နော်ဘုံကြီးကျောင်းအဖြစ်လှူဒန်းခဲ့တာပေါ့ဒါပေါ့နော်ဒီဝရဏာကိုပြုပြင်ပြီးတဲ့နောက်မှာဒီတန်းစင်မိသားပေါ့နော်လက်ရံပန်းများတွေအမွန်မန်းတွေကိုပြန်လဲတက်ဆင်တယ်ပြီးလို့ရှိရင်ဒီပျက်စီးပျောက်ဆုံးသွားတယ်ပေါ့နော်ဘဘူးတွေကိုပြန်လဲစားထိုးတာဒါဆိုလို့ရှိရင်ဒါဝရဏာကိုအပြည့်အစုံပေါ့နော်ဒီကုန်းမောင်ခင်ဟန်တိုင်းမြင်ရတဲ့အပိုင်းဖြစ်ပါတယ်ဒ ဒါဆိုလို့ရှင်ဒါဝရဏမပြုတ်ခင်မပြုတ်ပြင်ခင်မှာပေါ့နော်တွေ့ရတဲ့အခြေအနေဖြစ်တယ်ဒီမှာဆိုရင်ဒီတိုင်လုံးတွေကဆွေးမြင့်နေပြီးတော့ပေါ့နော်ဒီမှာဒါဆိုလို့ရှင်ကုန်းမောင်ခေရိုးရာကဆောက်လုပ်ခဲ့တဲ့မြေဆိုင်စနစ်မဟုတ်တော့ဘဲနဲ့ပေါ့နော်ဒီကွန်ကရစ်ခုံပေါ်မှာဒါတင်ထားတယ်ပေါ့ပြီးတော့တိုင်တွေကအရန်ကိုတို့သွားတယ်ပေါ့နော်ပြီးလို့ရှင်ဒီကျန်းကင်းတွေခင်းတဲ့အခါမှာလည်းကုန်းမောင်ခေကလို့ဒီရက်မရှူစနစ်ကိုမဆောက်တော့ဘဲနဲ့ပေါ့နော်ဒီတိုင်တွေမှာနှစ်ဖားလုံးကပ်ပြီးတော့သူကဒီထောက်တန်းကိုရက်မကိုတင်လိုက်တယ်ဒီအခုရွှေနန်းတော့ကြာမှာပေါ့နော်လက်ရှိအဓိကပေါ့နော်ပြပြင်ထင်းနေတဲ့အပိုင်းလေးပိုင်းရတော့ပေါ့နော်ဒီဝရဏာကိုဒီကုံးမောင်ခေပေါ့နော်လက်သမားအတက်ပညာအတိုင်းအဲဒီထုတ်ဆွရမရှူဆောက်လုပ်နေနဲ့ပြန်ပြီးတော့ဆောက်လုပ်တာ၄ပြီးလို့ရှိရင်ဒီဝရဏာမှာဆက်ဆက်နေတဲ့အမွန်ပန်းတွေပေါ့နော်ဒီနေရာရုပ်တွေကိုဟိုပြပြင်ထင်းအဲထင်းသိမ်းရေးလုပ်ငန်းတွေပေါ့နော်အဲ့ဒါတွေဒီပျက်စီးပြီးပျောက်ဆုံးသွားတယ်ပေါ့နော်ဒီဘဘူးအစိတ်အပိုင်းလေးတွေပြန်ပြီးအစားထိုးတဲ့လုပ်ငန်းတွေရဲ့ပြီးတော့ဒီရွှေချောင်းကြီးမှာပေါ့နော်ရွှေချောင်းကြီးရဲ့အနီးတစ်ဝိုက်မှာရေစီးရေလာကောင်းမွန်မှုအတွက်ဒီပေါ့ drainage စနစ်တွေကိုကောင်းမွန်အောင်လုပ်တဲ့ဆိုပြီးတော့၄ခုရှိပါတယ်ရှင
့်။အဲ့ဒါလေအစ်စ်လား
။ဟုတ်တယ်အစ်စ်ဒါသမီးတို့တန့်ရှင်းရေလုပ်ပြီးသွားရအပိုင်းလေး။သူကဟိုဘက်မှာဆိုရင်အနေဒီဘက်တိတာတယ်ခဏလာပါ။ခွာတက်မော။သမီးဟိုဘက်မှာဆိုရင်ရေနံကြီးနဲ့ပိတ်နေ။ခုဒီပြန်ပြုတ်ပြင်းနဲ့ပြန်ပြုတ်ပြင်းပြီးရအခါမှာဒီမှာတစ်စေးတွေပြန်ပေါ်လာတယ်သူရဲ့ဒီအစိတ်အပိုင်းလေးတွေဟိုဘဘူးထူးတဲ့အပိုင်းလေးတွေဒီတေးမြင်ရတယ်ပေါ့အသေးစိတ်မြင်ရတယ်ပေါ့ဟုတ်ကဲ့
ကဒီဝရဏာကြီးပြင်ဖို့ဘယ်လောက်လောက်ကြာလဲ
တမီးအဲဒီဝရဏာပြင်ဖို့ကိုတမီးဒီ2016ပေါ့နော်ဒီအော်တိုဝါလောက်တည်းကစပြီးတော့ဒီအနောက်ဘက်ဝရဏာစပြီးပြုပြင်နေတာပေါ့နော်အခုဆိုရင်ဒီအရှိဘက်အချမ်းရောက်လာပြီ
ကျွန်တော်ဘယ်နဲ့ပိုင်းပြီးသွားပြီလဲ
ဟုတ်ကဲ့တမီးတို့အခုဆိုလို့ရှိရင်ဒီနှစ်ချမ်းပေါ့နှစ်ချမ်းပြီးသွားပြီငါထပ်နှစ်ချမ်းကျန်ပါလေရှင
်ဒီရွှေချောင်းကြီးဟာတရက်ကင်းအုပ်လေကားကြီး90တတ်ထားတဲ့ရတနာဘုံခေအမွှန်းပိုင်းတွေတက်ဆင်ထားပြီးတော့အတွင်းအပြင်မှာလဲရွှေဘိန်းတွေချထားခဲ့ပြီးတော့ဒုတိယကဘာစစ်ဘေးတန်းကနေလွတ်မြောက်ခဲ့တဲ့ရတနာဘုံခေအဆောက်အုံကြီးဖြစ်ပါတယ်ပြင်စမတန်ဃာယနာတင်ရတနာဘုံမြို့ကိုတည်ထားခဲ့တဲ့ဘဝရှင်မင်းလုံးမင်းတရားကြီးဟာ1880ခုနှစ်မှာနိုင်ရဆန်းခဲ့ပါတယ်သူ့ရဲ့ထီးနှံကိုစက်ခံခဲ့တဲ့တားတော်တီဘောမင်းကမြန်နန်းဆန်ကျော်ရွှေနန်းတော်ကြီးပေါ်မှာရှိတဲ့မင်းတို့မင်းကြီးနိုင်ရဆန်ခဲ့တဲ့နန်းဆောင်နဲ့ဓနုဆောင်ကိုတက်ကရစ်1240ပြည့်နှစ်သတင်းကြိုလာပြည့်စွာ3ရက်နေ့မှာဖြုတ်သိမ်းခဲ့ပြီးတော့မဟာအတုလဝိဇယယာမတိုက်မဟာယန္တရိုင်းနှစ်ခုကြားအရှိတောင်တောက်မှာဘုန်းကြီးကျောင်းအဖြစ်ပြောင်းရွှေ့တည်ဆောက်ခဲ့ရမှာတက်ကရစ်1245ခုဒဇောင်မုံလာဇန်တရက်နေ့မှာပြီးစီးခဲ့ပြီးတော့ကုန်ကြငွေအဲ့ဒီခေတ်ကာလကကျပ်3,200ခန့်သုံးစွဲခဲ့တာဖြစ်ပါတယ်ရှင်ဒီရွှေနန်းတော်ကြောင့်ကြီးကိုပြည်ရင်းပြည်ပကကျွမ်းကျင်ပညာရှင်တွေနဲ့ရှေးမှုမပြည့်ထိမ့်သိမ့်နိုင်တယ်လို့တခြားမြမပြည်တော်မှာရှိတဲ့ရှေးအောင်ဝင်းနစ်တွေကိုလည်းရေရှည်ထိမ့်သိမ့်နိုင်အောင်ပြည်သူတွေကြားအသိပညာတိုးအောင်ပညာပေးဖို့လိုအပ်တာမို့အထက်တန်းကျောင်းတွေမှာဘဟုတုတတိုးအောင်ရွှေချောင်းပြုပြင်ထိမ့်သိမ့်ရေးအဖွဲ့သားတွေကဆောင်ရွက်နေကြကြောင်းသတင်းကောင်းပလိုက်ပါတယ်ရှင်
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာအထူးအစီအစဉ်အဖြစ်ဒီမန္တလေးမြို့ကရွှေချောင်းနဲ့ပတ်သက်ပြီးတင်ပြခဲ့တာဖြစ်ပါတယ်။ဒီမကြာခင်ထုတ်လွှင့်မဲ့အစီအစဉ်နောက်ပိုင်းမှာတော့မြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတလွားထူးခြားဆန်ပြသတင်းစတာတွေကိုနှားဆင်ရဖို့ရှိပါတယ
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VO American တန်ရဲ့တင်းလာနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ30နဲ့40 48နဲ့လိုင်းလမ်းမီတာ190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကမ္ဘာတစ်လွှာထူးခြားစံပြသတင်းအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီတွေကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်ဒီတစ်ပတ်မှာတော့ပြင်ဦးလွင်နောင်ချိုတိုက်ခိုက်မှုဘာအကျိုးဆက်တွေဆက်ဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ထားတာပ
ါအခုရက်ပိုင်းရေရဲရေးဖြစ်စဉ်ကိုထိုးနှက်လိုက်တဲ့ပြဿနာတစ်ခုကတော့မန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြင်ဦးလွင်နဲ့နောင်ချိုကနေရာ၅ခုကိုမြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့ကိစ္စပါပဲပူပြီးထူးခြားတာတစ်ခုကတော့လုံညုံရေးအကောင်းဆုံးလို့ဆိုတဲ့ပြင်းလွင်တက်မြုပ်မှာတည်ထားတဲ့တက်မတော်နီးပညာတက်ကတူရှော့တိုက်ဒုံးသီးတွေနဲ့ပြစ်ခတ်တက်ခိုက်ခံရခြင်းပါပဲ။အဂူလာ15ရက်နေ့မနက်လယ်ယာကြီးတိုင်းသားလက်နက်ကင်တွေရဲ့ဝင်ရောက်တက်ခိုက်မှုဖြစ်စဉ်မှာတက်မတော်ဘက်ကအရာရှိစစ်သည်9ယောက်ကြဆုံးပြီးရဲတပ်ဖွဲ့ဝင်3ယောက်လည်းကြဆုံးတယ်လို့တက်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဘက်မှာတက်မတော်နဲ့အေရခိုင်လက်နက်ကင်တွေတိုက်ပွဲဆက်ပြီးဖြစ်ပွားနေခြင်းမြောက်ပိုင်းမဟာမိတ်3ဖွဲ့ကလည်းတက်မတော်အနေနဲ့မြန်မာနိုင်ငံမြောက်ပိုင်းပါဝင်ရခိုင်ပြည်နယ်ဘက်မှာထိုးစစ်တွေရပ်ပေးဖို့မရရင်နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတတိပေးချက်ထုတ်ပြန်ပြီးချိန်နောက်ပိုင်းပေါ်ပေါက်လာတဲ့တိုက်ခိုက်မှုပါဒီတိုက်ပွဲတွေကနေတိုင်းသားလက်နက်ကိုင်တွေကဘယ်လို message တွေပေးချင်တာလဲတပ်မတော်နဲ့အစိုးရဘက်ကရောဘယ်လိုတုံ့ပြန်လာနိုင်တယ်လဲအဲ့ဒါတွေဟာညီညာရဲ့အတွက်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
ဖြစ်စဉ်အချင်းကိုပြန်ရှင်းပြရရင်အဲ့ဒီနေ့ကပြင်ဦးလွင်နဲ့နောက်ချိုကနေရာ၅နေရာကိုရခိုင်အေအေတအောင်းပလောင်နဲ့ကိုကန့်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ပါတယ်။မြမတက်မတော်ရဲ့တက်မျိုးလို့ခေါ်တဲ့ပြင်ဦးလွင်ကတက်မတော်နီးပညာတက်သူကိုတယောက်ခုမမ short type ဒုံးသီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လူတယောက်တည်းတယောက်ဒဏ်ရာရအဆောက်အုံနဲ့မော်တော်ကားတချို့ပျက်စီးခဲ့ပါတယ်။နောက်တနေရာကတော့ပြင်ဦးလွင်အဝင်က Asia World Toll Gate နဲ့မူရီစေးဝါစစ်စေးရေးဂိတ်ပါကားပေါ်ကနေ RPG ပခုံးတန်းဒုံးကျည်နဲ့ပစ်ခတ်တာခံခဲ့ရပြီးလူအသေးပြောက်တော့မရှိပါဘူး။နောက်တနေရာကတော့နောင်ချိုနဲ့ကြောင်မဲကြားဂုတ်တွင်းတရားကိုစောင့်နေရဲကင်းတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်3ယောက်စစ်ကူသွားတဲ့တပ်မတော်သား9ယောက်ကြာဆုံးပါတယ်။တရားလဲဖောက်ခွဲဖျက်ဆီးခံရပါတယ်။အလားတူနောင်ချိုစစ်စေးရေးဂိတ်လဲတိုက်ခိုက်ခံရပြီးတပ်မတော်သား2ယောက်နဲ့အရဲသား1ယောက်သေဆုံးပါတယ်။နောင်ချိုကတည်ရင်ဌာနချုပ်စခန်းကတော့အဝေးကနေပြစ်ခတ်ခံရပေမဲ့အထိကိုက်အကြဆုံးမရှိပါဘူးဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်လက်နက်ကင်တိုင်းရင်းသားတွေအနေနဲ့တပ်မတော်ရဲ့လုံခြုံရေးအကောင်းဆုံးနယ်မြေတဲထီရောက်အောင်ဝင်ရောက်တိုက်ခိုက်နိုင်တယ်ဆိုတာပြသခဲ့တယ်လို့နိုင်ငံရဲ့အရေးကြီးဆုံးမန္တလေးမူဆယ်ကုံသွယ်ရေးလမ်းကြောင်းကြီးကလည်းအချိန်မရွေးဖြတ်တောက်နိုင်တယ်ဆိုတာကိုပြသခဲ့ပါတယ
်ဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်ဘက်ကတော့အခုရက်ပိုင်းအတွင်းသူတို့အနေနဲ့ရှမ်းမြောက်နဲ့ရခိုင်ပြည်နယ်မှာဘိန်းချက်စခန်းတွေမူရစေဝါတွေအမြောက်များဖမ်းမိခဲ့တယ်။အဲ့ဒီဖြစ်စဉ်ကြောင့်မြောက်ပိုင်းလက်နက်ကိုင်တွေကဝင်ရောက်တိုက်ခိုက်တာဖြစ်နိုင်တယ်ဆိုပြီးဆွတ်ဆွဲခဲ့ပါတယ်။ထုံးစံတိုင်းဆွတ်ဆွဲချက်ကိုတိုင်းသားလက်နက်ကိုင်တွေဘက်ကပယ်ချခဲ့ပါတယ်။တကယ်တော့ပြီးခဲ့တဲ့2018နှစ်ကုန်ပိုင်းတပ်မတော်ဘက်ကရှမ်းမြောက်အပါအဝင်စစ်တပ်ကြီး၅တိုင်းမှာအပြစ်ခတ်ရက်ဆဲထားမယ်လို့ကြေညာခဲ့ခြင်းကစတိုင်းသားလက်နက်ကိုင်တွေဘက်ကလည်းအပြန်အလှန်သဘောထားကြေညာချက်တွေထုတ်ခဲ့ကြပါတယ်။လက်နက်ကိုင်တပ်ဖွဲ့အများစုကစစ်တပ်ကြီး၅တိုင်းမှာအပြစ်ရကျင်ညာပေမဲ့ရခိုင်ပြည်နယ်မပါတာကိုတော့မဝင်မကြခဲ့ကြပါဘူး။အလားတူအေအေနဲ့မဟာမိတ်လှုပ်ထားတဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ကလည်းစစ်တပ်၅တိုင်းအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်တန့်ပေးဖို့တောင်းဆိုမှုရှိခဲ့တာပါ
။ကြားထဲမှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေ NCA လမ်းကြောင်းပေါ်ရောက်လာအောင်ဆွေးနွေးမှုတွေလုပ်နိုင်အောင်တပ်မတော်ဘက်ကအပြစ်ရသက်တမ်းတိုးမြှင့်ပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လက်တွေရခိုင်ပြည်နယ်မှာတိုက်ပွဲတွေမရက်ဆဲခဲ့သလိုဆွေးနွေးမှုတွေလည်းတိုးတက်မှုတစုံတရာမရခဲ့ပါဘူး။အခုနောက်ဆုံးတိုက်ခိုက်မှုဖြစ်စဉ်အပြီးနောက်ပိုင်းမှာတော့တက်မတော်ဘက်ကအပြစ်ရသက်တမ်းတိုးဖို့ဖြစ်နိုင်ခြင်းအတော်နည်းသွားပါပြီ။ဖြစ်စဉ်ကိုကြည့်ရင်ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်လုံခြုံရေးကိုတာဝန်အပြည့်အဝယူထားတဲ့တက်မတော်အတွက်တာဝန်ကြေပါရဲ့လားဆိုတာမေးခွန်းထုတ်ရမှာဖြစ်ပါတယ်။လာတိုက်ခိုက်တဲ့လက်နက်ကင်တွေကိုပဲအပြစ်တင်နေလို့မပြီးသေးပါဘူး။ရှေ့ပိုင်းမှာလည်းတရုတ်နယ်စပ်ကလက်နက်အမြောက်အများရန်ကုန်ကိုတည်ရန်ကုန်ကနေရခိုင်ပြည်နယ်ဘက်ပြန်တယ်ပြီးအခုနောက်ဆုံးရခိုင်ပြည်နယ်မှာအေအေတပ်ဖွဲ့ကတပ်မတော်ကိုတိုက်ပွဲဆင်ပြသခဲ့ပြီးပါပြီ ဒီလိုလက်နက်တွေမူရည်စေးဝါးတွေအရှိတ်နယ်ဆက်ကနေအနောက်ဘက်နယ်ဆက်ရောက်အောင်တည်ယူနေနိုင်တာဟာဘလို့လုံခြုံရေးအားနည်းချက်တွေကြောင့်လဲဆိုတာပြန်စဉ်းစားသုံးသပ်ဖို့လိုပါတယ်အထူးသဖြင့်တက်မတော်ခေါင်းဆောင်တွေဟာနိုင်ငံရေးစီးပွားရေးကိစ္စတွေထက်တိုင်းပြည်လုံခြုံရေးပြည်သူတွေရဲ့အသက်အိုးအိမ်နဲ့စီးပွားရေးလမ်းကြောင်းကာကွယ်ရေးအတွက်ပိုပြီးအားစိုက်တင်ပါတယ်ဒါအပြင်လက်ရှိတိုင်းဒေသလက်နက်ကိုင်တွေနဲ့ပဋိပက္ခကိုအကြမ်းဖက်တောင်းချမ်းမှုဖြစ်တတ်မှတ်မလားအကြမ်းဖက်တောင်းချမ်းမှုဆိုရင်တော့နိုင်ငံရေးဆွေးနွေးဖို့ပြည်လဲအောင်လုပ်ဖို့လုံးဝမလိုအပြုတ်တိုက်ဖို့ပဲရှိပါတယ်တကယ်လို့နိုင်ငံရေးပြဿနာလို့သုံးသပ်ရင်တော့ရောက်တဲ့နေရာကနေအပြစ်ရက်ပြီးနိုင်ငံရေးအရာတွေးဆဆွေးနွေးဖို့လိုအပ်ပါတယ
်အလားတူအစိုးရဘက်ကလည်းဒီဖြစ်စဉ်အပေါ်သတိကြီးကြီးထားကင်တွယ်ဖို့လိုပါတယ်ဒါတွေကတောင်းချမ်းမှုလားနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုလားမမှန်ကန်ကန်ရပ်တည်ဖို့လိုပါတယ်တိုင်းသားတွေနဲ့နိုင်ငံရေးအရာဆွေးနွေးမယ်ငြိမ်းချမ်းရေးအရာယူမယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်တမတော်ကိုရောလက်နက်ကင်တိုင်းသားတွေကိုပါဆွေးနွေးပွဲစပွဲဝဲရောက်အောင်ဥဆောင်ခေါ်ယူနိုင်စွမ်းရှိရပါလိမ့်မယ်ဘက်တစ်ဖက်ဖက်ကနေရက်တီပေးလိုက်ပြီဆိုတာနဲ့ငြိမ်းချမ်းရေးဝေးကွာသွားနိုင်တယ်ဆိုတာသတိပြုဖို့လိုပါတယ်အလားတူတိုင်းသားလက်နက်ကင်တွေဘက်ကလည်းစည်ရေးပြတ်မှတ်လားစည်ရေးဖိအားပေးမှုလားတိုင်းပြည်ရဲ့ကုန်စည်စီးဆင်းမှုပျက်စီးစေပြီးပြည်သူလူထုလူများစုထိခိုက်ပျက်စီးမှုရှိစေမဲ့တိုက်ခိုက်မှုမျိုးလားဆိုတာရွေးချယ်တတ်ဖို့လိုအပ်ပါတယ်ပြည်သူလူထုအကျိုးစီးပွားကိုထဲ့မတွက်ရင်တိုင်းပြည်စီးပွားရေးနဲ့ပြည်သူအစိုးရအကြက်တဲတွေ့နိုင်ပြီးငြိမ်းချမ်းရေးဝေးကွာတဲ့ထက်ဝေးကွာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးလည်းအကောင့်ထဲပေါ်လာမှာမဟုတ်ကြောင်းပ
ါဒါရောဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာအခုတခါအလှည့်ကျလာတာကတော့မအေးတနာကျော်တင်ဆက်မဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တော်ရရှင်နေအချင်းချင်းပြေပို့လာတဲ့မေတ္တာဒေသဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်တော်ရရှင်နေနောက်ပိုင်းမှာတော့ကျမတို့စီကိုစာလိုက်ကနေတိတ်ပြီးတော့စာမရေးကြတော့ဘဲနဲ့ email ပို့တာတိတ်မတွေ့ရတော့ပါဘူးဒီ Facebook Messenger ကိုအသုံးပြုပြီးတော့ရေးလာကြတဲ့စာတွေကိုတော်တော်များများလက်ခံရရှိပါတယ် Facebook အသုံးပြုတဲ့သူတွေလည်းများလာပြီးတော့အဲဒီကနေပြီးတော့အစီအစဉ်တွေကိုလည်းတိုက်ရိုက်နားထောင်တစ်ချိန်တည်းမှာပဲကျမတို့စီကိုလည်းသူတို့ရဲ့အကြံပြုချက်တွေဒါမှမဟုတ်ဝေဖန်တာဒါမှမဟုတ်ဆဲတဲ့စာတွေပို့လာကြတော့ပါဒီမှာတော့ရှင်ဇေယျဖြူကမင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေခင်ဗျာတဲ့အားလုံးနေကောင်းကြပါစေလို့ဆုတောင်းပါတယ်ဆိုတော့အတော်လေးရေးပို့လာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကောင်းရင်ဆိုတဲ့တော့ရှင်ကတော့ VOE ကိုအမြဲတမ်းနားဆင်နေသူပါတဲ့တစ်ခါတစ်ခါအတန်မကောင်းဘူးနော်အလုတ်ချိန်အားရနေနားထောင်ပါတယ်အချိန်နဲ့တပြင်းညီအတန်တွေလွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်ကိုတိုင်းပြည်မှာမဟုတ်တော့ VOE ကပြည်ပရောက်မြန်မာတွေအတွက်အားစေးတစ်ခွက်လိုပါပဲအဖွဲ့သားတွေကျမ်းမာပါစေအောင်မြင်ပါစေဆိုပြီးတော့ကျွန်တော်ပို့ပေးတဲ့စာတွေကိုအမြဲတမ်းအရေးတူပြန်ကြားပြီးလို့အထူးပျော်ရွှင်ရပါတယ်တဲ့ VOA အစီအစဉ်တွေကနေပြောမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးတွေနားဆင်ရတာလည်းအားရကျေနပ်မိပါတယ်အဖွဲ့သားတွေအားလုံးကျန်းမာပါစေဆုတောင်းဆုတောင်းပေးလာပါတယ်ဟုတ်ကဲ့ဂျေဇုတင်မာတွေကိုကောင်းကင်ကိုထင်းလွင်ကတော့ VOA ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလူရဆန္ဒပြည့်စုံကြပါစေလို့ဆုမွန်တောင်းပေးလိုက်ပါတယ်ဗျာတဲ့ပေးတဲ့ဆုနဲ့ပြေးပါစေရှင်VOE ကိုသူသိကျင်တာလေးစာတို့ရေးပြီးတော့မေးလာတယ်နောက်ထပ်သောရရှင်တယောက်ကတော့ချမ်းသာထွန်းဆိုတဲ့သောရရှင်မှာသူကမင်္ဂလာပါ VOE ရေးစောင့်မှုလေးပို့ပေးလို့ရမလားတဲ့လက်တလောနိုင်ငံရေးအခြေအနေကိုထင်ဟပ်စေမယ့်စောင့်မလေးပါတဲ့ဟုတ်ကဲ့ကိုချမ်းသာထွန်းနဲ့သူ့လိုပဲတခြားစောင့်မှုလေးတွေစောင့်မလေးတွေပို့ကျင်နေဆိုတဲ့သောရရှင်တွေကိုတပါးရေးပြန်ကြားပေးကြပါလိမ့်ကျမတို့ VOE ကိုရေးလာတဲ့စာတွေကိုအခုကျမပြန်ကြားပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတယ်ကိုပိုင်အမြင်ရေးလာကြတာတွေကိုလည်းကျမတို့ဖော်ပြပေးပါတယ်ဒါမဲ့တခြားအစီအစဉ်တွေမှာဆိုရင်တော့ကျမတို့အစီအစဉ်ကရေဒီယိုရုပ်မြင်သံကြားတင်ဆက်မှုတွေဖြစ်လို့စာမှုဖော်ပြပေးတာမျိုးမရှိပါဘူးရှင်။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ရွှေပြည်ဆိုတဲ့တော်ရရှင်ကလည်းမေကွန်းတိုလေးတခု Messenger ကနေလှမ်းမေးလာတာပါ။ဘလိုမျိုးအစီအစဉ်မျိုးနဲ့ပါဝင်လို့ရပါလဲတဲ့။ဟုတ်ကဲ့ကျမ Messenger ကနေပြောလဲပြန်ကြားပေးထားပါတယ်ရှင်။ဒီတော့ရှင်ကကျမတို့ VOA အစီအစဉ်မှာပါဝင်နေတယ်ဆိုပြီးတော့မေးလာလို့ဟုတ်ကဲ့ကျမတို့စီကိုတော့ရှင်ရဲ့ဝေဖန်အကြံပြုစာတွေရင်ဖွင့်လာတာတွေတည်တခြင်းတောင်းလာတွေကို VOA ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေတာပါ ဒီညမှာလည်းအခုအစာရေးသလိုမက်ဆေ့ချ်ကနေပြီးအစာရေးနိုင်ပါတယ်။အီးမေးလ်ပို့ပေးခြင်းနဲ့ဆိုရင်လည်း VOA မြန်မာပိုင်းအီးမေးလ်လိပ်စာ bambi@voanews.com ကိုစာရေးပို့နိုင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဦးကျော်တင်ဆိုတဲ့ VOA ရဲ့သောရရှင်နောက်တစ်ယောက်ကလည်းသူကလည်းမက်ဆေ့ချ်ကနေပြီးတော့ပဲစာရေးလာတာပါ။နှစ်ရှည်နားဆင်လာခဲ့တဲ့သောရရှင်တဦးဖြစ်ပါတယ်တဲ့
။ VOA ကိုလွန်ခဲ့တဲ့နှစ်30လောက်ကစလို့ယခုအချိန်ထိရေဒီယိုကိုညအရာဝင်အချိန်ကစမနေ့အရာကနိုတိုင်းအင်တာနက်ကဒေါင်းလုဒ်ယူပြီးနေ့စဉ်ကိုယ်နိုင်ငံပြည်သူအများဘယ်လိုဖြတ်သန်းနေကြသလဲသတင်းအမှတ်များသိရအောင် VOA ကိုနားဆင်ကြည့်ရလို့အထူးပဲအားကိုးနေပါရယ်ဗျာ။နောင်လဲရေရှည်သတင်းထုတ်လွှင့်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါရေရှည်သတင်းတွေထုတ်လွှင့်နိုင်ပါစေလို့ခင်ဦးမျိုးနေကဦးကျော်တင်ဆုတောင်းပေးလာပါတယ်။အထူးကျေးဇူးတင်ပါတယ်ရှင်။တိုးတိုးကာယံလေးဆိုရဲနောက်ထပ်သောရရှင်ကတော့ VOA ကိုနေ့ညနေ့စဉ်နားထောင်ဖြစ်ပါတယ်။ VOA ရဲ့အစီအစဉ်တွေကိုလည်းကြိုက်ပါတယ်။သတင်းမှန်တွေကိုအမြဲတမ်းတင်ဆက်ပေးခဲ့လို့ VOA ကိုကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့ပါဒီသောရရှင်တိုးတိုးကာယံလေးနဲ့တကွ VOA ကိုနားဆင်အားပေးအခုဆိုရင်လည်းကြည့်ရှုကြတဲ့သောရရှင်တွေအားလုံးကို VOA ရအထူးကျေးဇူးတင်ပါတယ်။မျိုးစော်ဆိုတဲ့သောရရှင်ရဲ့ Messenger အစာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ်
။မင်္ဂလာပါ VOA ကျွန်တော်က VOA သောတာရှင်တူပါ Facebook ကရော Radio ကပါအမြဲတမ်းကြည့်ရှုနားဆင်နေသူပါမလေးရှားမှာနေတော့က Facebook မှာအမြဲနားဆင်ပါတယ်အခုမြန်မာပြည်ပြန်ရောက်တော့နေမှာ Internet သိပ်မမိတော့ Radio ဝယ်ပြီးအမြဲမနက်6နာရီ VOA သတင်းစီစဉ်နေ့တိုင်းနားဆင်အားပေးပါတယ်ကျွန်တော် VOA ရဲ့ပြက်ကလေးတစ်ခုလိုချင်လို့ပါဒါမှမဟုတ် VOA တစိမ့်ပါပုံတစ်ခုခုကိုလိုချင်လို့ပို့ပေးလို့ရမလားခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီသောရရှင်မျိုးစော်ကသူ့ရဲ့လိပ်စာလဲထည့်ပေးလာတာပါကျွန်တော်တို့ဒီ VOA ကနေပြောနေ့စဉ်နှစ်ကုန်တဲ့နှစ်ဦးချိန်တွေမှာသောရရှင်တွေကို VOA အမှတ်တရပြက်ကလေးတွေပို့ပေးနေပါတယ်။အဲဒီကြောင့်စထက်ရေးလိုက်ပါဒီလောလောဆယ်ပို့ထားတဲ့လိပ်စာကိုလည်းတင်ထားလိုက်ပါမယ်။အဲဒီကြောင့်ပြက်ကလေးပို့ပေးလိုက်ပါမယ်။တခြားလက်ဆောင်ပေးပို့တာမျိုးတော့မရှိပါဘူး။ဒါမှလည်းကျမတို့ VOA ကနေပြီးတော့ဒီ VOA နဲ့သောရရှင်တွေနဲ့ရင်းနှီးမှုရအောင်လို့တခါတလေမိတ်ဆက်ပွဲလေးတွေကျမတို့ရန်ကုန်တို့မန္တလေးမြို့ကြီးတို့မှာလှုပ်တက်ပါတယ်။အဲဒီချိန်တွေမှာဆိုရင်တော့ကျမတို့ VOA သောရရှင်တွေကိုကျမတို့ရဲ့အမှတ်တရလက်ဆောင်လေးတွေပေးပါရစေ။အပိတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောရရှင်နေကိုပိုင်ထင်မြင်ယူဆချက်တွေနဲ့မြန်မာနိုင်ငံကနိုင်ငံရေးလူမှုရေးရာကိစ္စအဝဝတို့မှာသူတို့ရဲ့အမြင်တွေကိုရေးပို့လာတဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်သောရရှင်တယောက်ကမြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးကိစ္စပေါ်မှာတော်တော်လေးကိုအယုံကြည်မရှိဘူးလို့ဆိုလာတာပါ။သောရရှင်ကိုကမ်ဆိုင်ဖြစ်ပါလေ
။မြန်မာနိုင်ငံမှာရဲတပ်ဖွဲ့ကိုအရင်ကတည်းကအယုံကြည်မရှိပါဘူး။ဆိုရှယ်လစ်ခေတ်ကတည်းကအလုတ်ကင်မပြနိုင်ပဲတရုတ်တော်တော်များများဘိန်းကုံကူပြီးချမ်းသာနေတာရဲတွေလက်စားခဲ့တာပါ။ခုလိုမျိုးမရေမှုမှာအာဏာရောငွေပါဖိအားပေးလိုက်တော့ပြောင်းလဲရဲတာမဆန်းပါဘူး။ VOA ရေးစကားဆက်မေးပြစီမြန်မာပြည်ကိုဘသူအုပ်ချုပ်နေတယ်ထင်ပါလေ။အတိတ်တုန်းကသူတို့အုပ်ချုပ်တယ်ပစ္စုပန်မှာလည်းသူတို့အုပ်ချုပ်တယ်နာဂတ်မှာလည်းသူတို့ပဲအုပ်ချုပ်အောင်ပါပါ။ဒီမှန်တရားကိုကျွန်တော်တို့မေ့ထားပြီးလူခွင့်ရေးတရားမျှတမှုအရေးဘာရေးညာရေးပြောကြဆိုကြဆွေးနွေးကြတာပေါ့
မြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးအတွက်အယုံကြည်မရှိပါဘူးဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်မြင်ကိုရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒီမှာသူ့ရဲ့ကိုယ်ပိုင်မြင်ကိုထုတ်ဖော်လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ဒန်ရေးဒမ်ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံကငြိမ်းချမ်းရေးကြောင့်လုံးဝမကြားချင်တော့ပါတဲ့ဘာကြောင့်များပါလဲရှင်
မြန်မာပြည်ငြိမ်းချမ်းရေးဆွေးနွေးတဲ့တဲ့ရင်တွေလုံးဝမလွင့်စေချင်ပါဘူး။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ပြည်သူတွေအတွက်နားကြီးစရာတဲ့ရင်တစ်ခုလို့ဖြစ်လာပါတယ်။နောက်ပြီးနှစ်ဖက်စလုံးအစိုးရတက်ရောတိုင်းသားလက်နက်ကိုင်တွေပါလက်နက်ကိုင်ရချင်းအတိတ်ပဲဟာလှုပ်ရှားဖို့တက်တဲ့အခွင့်အရေးယူဖို့တက်တဲ့လို့သတ်မှတ်ပြီးကစားနေတယ်လို့မြင်မိလို့ပြည်သူတွေအတွက်နားကြားခါတဲ့ဘုံနေမြဲကြားနေမြဲတရရတပုတ်ဖြစ်လာလို့အလွန်စိတ်အနှောက်ယှက်ဖြစ်လာစေပါတယ်။
တဲ့ရင်ကဒီတဲ့ရင်ကလက်တွေ့အကောင့်ထဲမပေါ်လာဘဲနဲ့ကြားနေကြတဲ့တဲ့ဟောင်းတပုတ်ဖြစ်လာတဲ့အတွက်ကြောင့်လို့ညင်ငွေရပါတယ်ဒီတဲ့ရင်မျိုးတွေမပေါ်ပြပါနဲ့တော့ဆိုပြီးတော့ Dan Redam ဆိုတဲ့သောရရှင်တော်တော်လေးကိုစိတ်ပြည့်နေပုံနဲ့ရေးလာပါတယ်ရှင်နောက်ထပ်ကိုပိုင်မြင့်ကိုထုတ်ဖော်လာတဲ့သောရရှင်ကတော့ဖေးသိမ်းဆိုတဲ့သောရရှင်ဖြစ်ပါတယ်စီစဉ်ပြီးတော့မှထုတ်လွှင့်တာဖြစ်တဲ့မြန်မာပြည်တွင်တဲ့ရင်တွေကိုအမတန်စိတ်ပြည့်မိပါတယ်လို့သူဆိုလာပါတယ
် VOA အစီအစဉ်အားလုံးကိုအစဉ်မြဲနားဆင်နေပါတယ် VOA ရဲ့မှန်ကန်တဲ့တဲ့ရင်တွေကိုနားဆင်ရတဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာသတင်းတွေက community လက်အောက်မှာနေရတဲ့သတင်းတွေနဲ့တူပါတယ်။ဒီမှာ community ဆိုတာတရုတ်လက်ဝဲဝါဒကျင့်သုံးတဲ့နိုင်ငံကိုရည်ညွှန်းတာပါ။ဘာကြောင့်လဲဆိုတော့လက်ဝဲ community ဝါဒကနေဝင်ခက်လွန်နဲ့ဆင်တူပါတယ်။သတင်းအမှောင်ချတဲ့နေရာမှာတူပါတယ်။ community ဝါဒကျင့်သုံးတဲ့နိုင်ငံတွေ အနောက်အိုးစုဒီမိုကရေစီကျင့်သုံးတဲ့စနစ်ကိုအစဉ်အမြဲပဲဆန့်ကျင်ဘက်လှုပ်လေရှိကြပါတယ်။အမေရိကန်နိုင်ငံကအထူးသဖြင့်ကွန်မြူနတီနိုင်ငံတွေကိုရှောင်ရှားသင့်ပါကြောင်းစီရီနာအမှန်နဲ့အကြံပြုပါတယ
်။ဒါကတော့ဒေါ်ရရှင်ကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာရီးဖြစ်ပါတယ်ရှင်။ဒါနဲ့အခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့ဒေါ်ရရှင်တစ်ယောက်ကတော့အရေးရဆိုတဲ့ဒေါ်ရရှင်မှာသူကတိုင်းရင်းသားတပုံကိစ္စကငြိမ်းငြိမ်းရင်းနဲ့ဖြေရှင်းလို့ရမယ်မထင်ပါဘူးဗျာတဲ့ဘာလို့လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကမယုံကြဘူးလေစစ်တပ်ဘက်ကအရေးတာမယ်ဆိုရင်တော့ NCA လမ်းကြောင်းကနေပြီးတော့ငြိမ်းငြိမ်းရေးယူကြလိမ့်မယ်ဆိုတော့သူ့ရဲ့အမြင်ကိုရေးလာပါလိမ့်ရှင်ဒီလိုမျိုးသောရရှင်တွေသူ့ရဲ့ဒီမြန်မာနိုင်ငံကလူမှုရေးကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးချင်နေဆိုရင်ကျမတို့စီကိုစာရေးသားပေးပို့နိုင်ပါတယ်အီးမေးလ်နဲ့ပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်ကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဖော်ပြပေးနေပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တေးတောင်းထားတဲ့သောရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးချင်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ Email ပေးပို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတေးထောင်းထားတဲ့သောရရှင်တွေစီဆက်ချင်ပါတယ်။မမတ်အေးသနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်သောရရှင်တွေနဲ့တကွာတေးတံကိုနားဆင်သူမိမိအနှင်းငယ်ငိုက်မြည်လာတတ်တဲ့အတွေ့မောင်လေးနဲ့ညီမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်နေတချင်းနေနားထောင်ပြီးတော့နားကြီးတယ်လို့စာရေးလာတဲ့ညီမကဆိုလာပါတယ်ဟေဇယ်ရဲ့မောင်လေးရေထပါတော့တချင်းနေတောင်းပြရစီရှင်နဲ့ဝါရှင်တန်ကခင်ခင်အလံဖြစ်ပါတယ်ဟုတ်ကဲ့ညီမဒီညီမကကျမကိုငိုက်မြည်တယ်လို့ပြောလာလို့သူပြောတဲ့ဒီမောင်လေးရေထပါတော့ဆိုတဲ့တချင်းလေးကိုရှာကြည့်မိပါတယ်။မောင်လေးရေထပါတော့ဆိုတဲ့တချင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုတည်ဖြစ်ပါတယ်။ဒီနေ့မြတည်ဆူထားတာပါနော်။တလောကပဲကျင်းပသွားတဲ့အဆိုပြိုင်ပွဲတစ်ခုမှာ Hazel ဆိုတဲ့အဆိုရှင်မလေးကဒီတချင်းကိုနားဆင်ပြီးတော့သောရရှင်နေအထူးပြန်ပြီးတော့ဒီတချင်းကိုအားပေးကြတာလည်းဖြစ်ပါတယ်။ဒီတော့သူပြောထားတဲ့ဒီဟိုငကူမူရင်းတင်းတင်းမြတ်မဟုတ်ဘဲနဲ့ Hazel နောက်ဆုံးဆူထားတဲ့တကြော့နှစ်ကြော့တေးကိုတည်သူပြောတဲ့အတိုင်းဆိုတော့မောင်လေးရေထပါတော့ဆိုတဲ့တချင်းလေးနဲ့အခုချိန်မှာကျွန်မအစီအစဉ်ကိုနားထောင်ရင်းနဲ့ငိုင်းမြည်နေမဲ့တော်ရရှင်လေးကိုနှိုးချင်ပါရဲ့နော်။တော်ရရှင်လေးနှိုးထားပြီးတော့ဒီသချင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်။
ဒီဒုတိငါချ
တကြောနှစ်ကြောတေးကိုတီးဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။မောင်လေးရဲ့
မေဒနာဂျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ညနဲ့မိုက်ဤတန်စင်တို့ကတင်ပြပေးပါမယ
်မြောက်မက်ဆီဒိုနီးယားနိုင်ငံစပိန်မျက်စီယာမတယောက်ဟာစပိန်နေနဲ့ကျမ်းမြေပေါ်မှာပကြီးပုံတွေကိုဖန်တီးနေပါတယ်Svetlana Grodzianowska ကစပိန်လာမြတ်သူတွေရဲ့စပိန်ပိုင်းစာတွေနဲ့ဒေသတွင်းနဲ့နိုင်ငံတကာနာမည်ကြီးသူတွေရဲ့ပုံတွေတွေကိုဖန်တီးနေရပါညှက်ထားပြီးသားစပိန်တွေနဲ့ပုံတွေဖန်တီးခဲ့တာကြာပြီဖြစ်ပြီးတော့တခါတလေစပိန်အနီအောင်ဖြစ်စာတွေနဲ့လည်းပန်းပုံလေးတွေဆွဲပါတယ်အင်တာနက်အွန်လိုင်းပေါ်ကနေတခြားစပိန်နဲ့ပကြီးဆွဲတဲ့အနည်းပညာရှင်တွေရဲ့လက်ရာတွေကိုကြည့်ပြီးတော့သူကိုယ်တိုင်စမ်းကြည့်ဖို့ဆုံးဖြတ်ခဲ့တာပါနာမည်ကြီးဆာဗီယာတက်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ပုံစံနဲ့စတင်ပြီးတော့သူ့လက်ရာတွေကိုအင်တာနက်အွန်လိုင်းလူမှုကွေရက်တွေမှာစတင်ခဲ့တာပါအခုချိန်မှာတော့ဒေတာတွင်းမီဒီယာတွေနဲ့ပြည်သူလူထုကြားမှာသူ့လက်ရာတွေကိုသတိထားမိနေကြပါပြီစပင်နဲ့ပကြီးဆွဲတာအတွက်လည်းသူ့ကိုယ်သူအနုပညာရှင်တယောက်လို့ခံယူထားပြီးတော့ဖန်တီးမှုအနုပညာဟာရင်းပတ်ထဲကလာတယ်လို့ပြောပါလိမ့်ရှင
်ဂျေရီယာနိုင်ငံကအနုပညာရှင်တယောက်ကတော့ငှက်တောင်မွေးတွေပေါ်မှာပကြီးဆွဲနေပါတယ်ညဉ့်ညလာတဲ့ငှက်တောင်မွေးပေါ်မှာဒေသခံရိုးရာပုံမြင်တွေကတလိမ့်ဆန်လေးတွေရဲ့ဇက်ကောင်တွေရဲ့ပုံတွေကိုရေးဆွဲတာပါအင်္ဂလိပ်လူမျိုးအနုပညာရှင် Ian Davey ရဲ့လက်ရာတွေကိုအင်တာနက်မှာတွေ့ရှိပြီးတဲ့နောက်အခုလိုငှက်မွေးပကြီးလေးတွေဆွဲဖို့ဖြစ်လာခဲ့တာပါသူ့ဘာသာသူလည်းငှက်မွေးပေါ်မှာပကြီးဆွဲဖို့အတွက်လေ့လာတာတွေလုပ်ခဲ့ရပါတယ်တငယ်ချင်းတွေကငှက်မွေးတွေကိုကူညီစုဆောင်းပေးခဲ့ပြီးပကြီးဆွဲလို့ရအောင်ဆေးတမျိုးနဲ့ငှက်မွေးကိုစင်ရပါတယ်ပကြီးဆေးတွေငှက်မွေးပေါ်မှာတင်ကြံဖို့အတွက် primer ကိုသုံးရပြီးတော့စုတ်တံအချွန်ပါးပါးလေးတွေကိုသုံးရတဲ့အပြင် acrylic ဆေးကိုပါသုံးတာပါအစပိုင်းတုန်းကတော့သူ့ငှက်မွေးပကြီးတွေကိုလက်ဆောင်အဖြစ်တငယ်ချင်းတွေကိုပေးခဲ့ပြီးအခုအခါမှာတော့လူအများရဲ့အာယုံစိုက်ခံနေရပြီးတခြားနိုင်ငံကလူတွေပါလာဝယ်ကြပါတယ်ငှက်မွေးပေါ်မှာဆွဲရတဲ့ခက်ခဲမှုကိုသဘောကျနှိမ့်ချိုက်ပြီးသူ့အမှုပညာလက်ရာကောင်းတွေထုတ်လုပ်နိုင်တာကိုလည်းကျေနပ်နေပါတယ်ခင်ဗျာ
သမရနိုင်ငံမြို့တော် Prague မှာပြင်သစ်ကြိုးတန်းလျှောက်ပညာရှင်တယောက်မြစ်ကိုဖြတ်ကူးပြီးတော့ကြိုးတန်းလျှောက်ပြခဲ့ပါတယ်။ Voltava မြစ်အထက်ပေ120လောက်မှာပြင်သစ်ကြိုးတန်းလျှောက်တဲ့ပညာရှင် Tatiana Mosio Bongonga ကမြစ်ကိုဖြတ်ကူးပြီးတော့စက်ကပ်ပွဲတော်ရှိတဲ့ဘက်ကိုလျှောက်ခဲ့တာပါ။အရှိပေ1100နီးပါးလောက်ကိုလုံခြုံရေးကြိုးမပါဘဲနဲ့လျှောက်ပြခဲ့တာဖြစ်ပြီးတော့ကန်းစက်တဲ့တံတားပေါ်မှာလူတွေကဝိုင်းကြည့်ပြီးတော့အားပေးခဲ့ပါလေ။ဒါဟာအသက်35နှစ်အရွယ်ဘွန်ဂွန်ကအတွက်လည်းအရှိန်ဆုံးကျိုးတန်းလျှောက်ခဲ့တဲ့ပွဲတစ်ခုလည်းဖြစ်ပါလေ။
Sakat Pura Male, Kapya Pyobye Pura, Mee Mow Pya Dure, Lidae Pya Siwe Go, Pya Miao Kasa Pya Dure Ne Siga Nige Biro, Sati Mala Diya Niti, Pya Ta Pyobye Jama Pyipare Shin.
Kawandola Tuja, Sambia, Tremia, Sizengo, Ku Ninian and Maritanzin, Tim Piake Jalaba, VOA, Radio, Video Ned, Drin Salarigo, Muai Foma, Chemue, Aluedugu, Download, Yayu Name, VOA App Jangole, T. Bejimare.
VOA Myanmar-ye tholwin chat tve go smartphone tve paw ga ni na sin nai mo VOA Burmese app go download lo ya yu nai ma de Android snit thong phone tve yo iOS snit thong phone tve atwa ba VOA Burmese app shi ba de Android atwa so yin Google Play App Store ma VOA Burmese lo sha pi download lo nai de lo iPhone tve atwa le Apple App Store ma download lo nai ma de VOA Burmese app ma VOA Myanmar bai ga tholwin ni de a season tve go tholwin ni chein ma dai yai na thong lo ya de lo Tadin Sambari, a person a season we go le, a simpied a chema, nas in Naimare. VOA Burmese app net Badalo, Boga or a champion so yin le, burmese@voanews.com go, email jeta, people Naimare.
VOA go, we ban jam pizza rinadu, daughter shinny, nas in ode, did the chin in a the email people lures, so you know, VOA email is a burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတစဉ်ဆက်သွယ်မယ်ဆိုရင်တော့လိစာက VOA မြန်မာဝိုင်းအစီအစဉ်တစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။ VOA ရုံးချုပ်ရဲ့ဖုန်းနံပါတ်ဓာတ်ရိုက်ဆက်သွယ်နိုင်တာကတော့1-2-3-2-3-2-5-5-5လေးဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်ခွာညိုကပြောပြပေးမှာဖြစ်ပါတယ်။
ဒီသတင်းပတ်နှောင်းပိုင်းဩဂုတ်လ22ရက်နေ့မှာရိုဟင်ဂျာတွေနေရပ်ပြန်ရေးနှစ်နိုင်ငံသဘောတူညီထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည် 12,000 ကျော်ရဲ့အမည်စင်းတွေကိုမြန်မာဘက်ကိုပေးပို့ထားတဲ့အထက်မှာမြန်မာနိုင်ငံဘက်ကတော့ 3,500 ကျော်ကိုသာအတည်ပြုထားသေးတာဖြစ်ပါတယ်။မြန်မာဘက်ကထွက်ပြေးသွားတဲ့သူတွေကိုလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့အခုချိန်ထိလက်မခံသေးပါဘူးရှင်။အမေရိကန်မြန်မာကုန်သွယ်ရေးမြင့်တင်ဖို့အမေရိကန်နိုင်ငံသားရေးဌာနစီးပွားလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမနီရှာဆင်းဟာမြန်မာနိုင်ငံကို9ရက်ကြာခရီးစဉ်ရောက်နေပါတယ်။ဝန်ကြီးဆင်းရဲ့ခရီးစဉ်အတွင်းမြန်မာအစိုးရအဖွဲ့ဝင်တွေထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဤပညာဆိုင်ရာစွန့်ဦးတီထွင်သူတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒါအပြင်ဩဂုတ်လ20ရက်နေ့မှာကျင်းပမယ့်မြန်မာ-ဂျပန်-အမေရိကန်ယင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲကိုဝန်ကြီးဆင်းတက်ရောက်အမှာစကားပြောကြားဖို့ရှိပါတယ်ရှင်။စပိန်နိုင်ငံရေရင် Open Arms ဟာဘီကင်းလုံခြုံမှုရှိရှိနဲ့စိုက်ကပ်နိုင်ဖို့အပူတပြင်းစူးစမ်းနေတဲ့အချိန်မှာပဲကယ်ဆယ်ထားတဲ့ရွှေ့ပြောင်းအခြေချသူတွေကအများအပြားဟာတနည်းငယ်ငယ်နေတော့ကတော့ကယ်ဆယ်ရေးရေရင်ပေါ်ကနေမြေထဲပင်လယ်ကိုခုန်ချပြီးအီတလီနိုင်ငံလမ်ပီဒူဆာကျွန်းစီကိုဥတီပြီးတော့ရေကူးသွားခဲ့ကြပါတယ် Open Arms ကယ်ဆယ်ရေးရေရင်ပေါ်ကဝန်ထမ်းတွေကလည်းပင်လယ်ထဲကိုလိုက်ပါခုန်ချခဲ့ပြီးရွှေ့ပြောင်းအခြေချသူတွေကိုတင်မောပေါ်ပြန်ပြီးတော့ခေါ်ယူကယ်ဆယ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတကာမြို့တော်ကဆင်းရဲသားရက်ွက်မှာမိကြီးကျယ်လောင်ပြီးလူထောင်ပေါင်းများစွာအိုးအိမ်မဲ့သွားပါတယ်။တဲပေါင်းအလုံး950လုံးဝလောင်ကျန်းသွားခဲ့ပြီးတော့အလုံး1200လောက်ပျက်စီးသွားပါတယ်။အိမ်ငှားနဲ့နေထိုင်သူ3000လဲအိုးမဲ့အိမ်မဲ့ဖြစ်သွားတဲ့အကြောင်းအစိုးရကဖော်ပြပေမဲ့သတင်းမီဒီယာတွေမှာတော့အနည်းဆုံး1000လောက်တချို့သတင်းတွေမှာ5000လောက်အထိရှိတဲ့အကြောင်းရည်နေကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်ခွန်ညိုပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပါတယ်အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းလိုမီတာ30.40-48တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.